အီတလီနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအခြေအနေပေါ်မှာစီးပွားရေးအရယဉ်ကျေးမှုအရအကူအညီတွေပေးသွားဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးတွေကပူရဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အီတလီအနေနဲ့မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးအခြေအနေပေါ်မှာနားလည်မှုရှိပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘလို့အကူအညီပေးနိုင်မလဲဆိုတဲ့အပေါ်မှာလည်းမေးမြန်းဆွေးနွေးခဲ့တယ်လို့အီတလီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ကိုသားညွန့်ဦးကတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံကို၃ရက်ကြာခီးဖြစ်နေလောက်ခဲ့တဲ့အီတလီနိုင်ငံရဲ့ဝန်ကြီးပေါလိုဂျန်ဒလိုနီဟာမြန်မာနိုင်ငံရဲ့ဝန်ကြီးဒေါ်ဆန်းစုကြည်နဲ့ရောသမရဦးထင်ကျော်နဲ့ပါတွေ့ဆုံပြီးတော့အီတလီနိုင်ငံဘက်ကအကူအညီပေးနိုင်မယ့်အခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒီကနေ့မနေ့ပိုင်းနိုင်ငံရဲ့ဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဝန်ကြီးဒေါ်ဆန်းစုကြည်ကသတင်းတောက်တွေကိုခုလိုရှင်းလင်းပါတယ
်။ Oh, we've discussed many things. For example, the relationship between Italy and our own country.And all that Italy hopes to do to support the
Italy နဲ့မြန်မာကြားဆက်ဆံရေးနဲ့ပတ်သက်လို့ကိစ္စရပ်အတော်များများဆွေးနွေးခဲ့ပါတယ်။ Italy ဘက်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအရာဖြစ်စေ၊ရှင်ကျဲမှုပိုင်းအရာဖြစ်စေကြိုးပမ်းဆောင်ရွက်မှုတွေအပေါ်မှာအကူအညီပေးသွားဖို့ရှိပါတယ်။နောက်နိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပါအဝင်အခြားနိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စတွေဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းစဉ်တွေ၊ညီညွတ်ရေးလုပ်ငန်းစဉ်တွေကိုလေ့လာပြီးတော့အီတလီအနေနဲ့ဘယ်လိုမျိုးထိထိရောက်ရောက်အကူအညီပေးနိုင်မလဲဆိုတာကိုသုံးသပ်သွားမယ်လို့အီတလီနိုင်ငံရဲ့ဝန်ကြီးကမြန်မာနိုင်ငံရဲ့ဝန်ကြီးနဲ့ပူးတွဲလို့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ
်။ We asked the assessment of the foreign minister about the peace process, the reconciliation process.
ငင်းချင်းနဲ့ပြန်လည်တင်ပြရေးဆက်ရလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ဝန်ကြီးအဆုံးသတ်ချက်ကိုမေးမြန်းခဲ့ပါတယ်။ကျွန်တော်တို့ရဲ့အကူအညီတွေဘယ်လိုထိရောက်လုံနိုင်မလဲဆိုတာသိနိုင်မှာပါ။နောက်ပြီးကြီးလက်ဖွံ့ဖြိုးရေးအလောက်ကန်တဲ့ရှာဖွေရေးငင်းချင်းမှုအမွေနဲ့ထင်းထင်းရင်မျိုးပြစီမံကိန်းစတဲ့ကိစ္စရဲ့အတော်များများကိုလည်းဆွေးနွေးဖြစ်ပါတယ်
။အီတလီနိုင်ငံရဲ့ဝန်ကြီးအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေပေါ်မှာစာနာနားလည်ပြီးတော့ရှေ့လျှောက်ဒီနှစ်နိုင်ငံဆက်ဆံရေးဒီထက်ပိုကောင်းလာဖို့မျှော်လင့်တဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။
He was confident that he was sympathized with all our efforts to make sure that democracy takes root in our country.
ကျမတို့နိုင်ငံမှာဒီမိုကရေစီအခြေခံစေဖို့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုရရှိဖို့တိုင်းပြည်ညီညွတ်ရေးအတွက်လိုအပ်တဲ့အခြေခံကောင်းတွေရရှိစေဖို့ကျမတို့ကြိုးစားလှုံ့ဆော်နေမှုတွေအပေါ်မှာအီတလီဝန်ကြီးချုပ်အနေနဲ့စာနာနားလည်နိုင်ဖို့ကျမအပြည့်အဝယုံကြည်ပါတယ်။ကျမတို့နိုင်ငံမှာလူမျိုးပေါင်းစုံရှိနေတဲ့အခါကျတော့ညညရင်းနဲ့ငင်းချမ်းရေးကိုအလေးပေးရပါတယ်။ညညမှုနဲ့ငင်းချမ်းမှုမရှိဘဲနဲ့တော့ဘာကိုမှအောင်မြင်မှုရမှာမဟုတ်ပါဘူး
။ဖွံ့ဖြိုးရေးကိစ္စတွေမှာအသေးစားနဲ့အလက်စားလုပ်ငန်းရှင်တွေအားကောင်းလာအောင်လို့အီတလီနိုင်ငံအနေနဲ့ဆောင်းနိုင်ခဲ့တဲ့အတွေ့အကြုံကောင်းတွေအတိုင်းမြန်မာနိုင်ငံကိုအကူအညီတွေပေးသွားနိုင်ဖို့အီတလီနိုင်ငံဘက်ကမျှော်လင့်နေပါတယ်။လက်ရှိသွားနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုတွေကိုလည်းအီတလီနိုင်ငံရဲ့ဝန်ကြီးကသတင်းစာရှင်းလင်းပွဲအတွင်းမှာချီးကျူးပြောဆိုခဲ့ပါတယ်။
And we hope as Italians, as Europeans,
to be able to contribute to the democracy. အီတလီနိုင်ငံရဲ့ဝန်ကြီးပေါလိုဂျန်ဒလိုနီဟာမြန်မာဆူရတက်လက်ထက်မြန်မာနိုင်ငံကိုလာရောက်ဖို့အတွက်ဖိကြားခံရတဲ့ဒုတိယမြောက်နိုင်ငံတကာတန်တမန်အကြီးအကဲဖြစ်လို့ပဲအနောက်နိုင်ငံတွေတဲကဆိုရင်တော့ပထမဆုံးနိုင်ငံတကာဧည့်သည်ဖြစ်ပါတယ်ခင်ဗျာ